အိန္ဒိယနိုင်ငံမှာအုပ်စုဖွဲ့အာရမကျင့်ခံလေရတဲ့အမျိုးသမီးနဲ့အတူအဖော်ပါလာတဲ့အမျိုးသားကသူကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့အခြေအနေတွေကိုပြန်ပြောပြပေးခဲ့တဲ့နောက်မှာဒီပေါ်လူတို့ရဲ့စိတ်ဝင်စားမှုနည်းနေတာနဲ့ရဲတပ်ဖွဲ့ရဲ့ကန့်တွယ်ပုံညံ့ဖြစ်မှုတွေအပေါ်မကျေနပ်တာကြောင့်ညွတ်ဒီလီမြို့မှာစနေနေ့ကကန့်ကွက်ဆန္ဒပြပွဲတွေထပ်မံဖြစ်ပွားခဲ့ပါတယ်။အဲ့ဒီအမျိုးသားမိတ်ဆွေရဲ့ထွက်ဆိုချက်အပေါ်ရဲတပ်ဖွဲ့ကတော့လက်မခံပါဘူး။သူတို့ကိုညှဉ်းပန်းနှိပ်စက်ပြီးတော့လမ်းဘေးမှာအဝတ်အစားမပါဘဲတွေးတန်ရဲရဲနဲ့ပြစ်ချထားခဲ့ပေမဲ့25မိနစ်ကြာကြာမှသူတို့ကိုကူညီဖို့ရဲတွေရောက်လာတယ်လို့အာရမကျင့်ခံလိုက်ရတဲ့အမျိုးသမီးရဲ့မိတ်ဆွေကပြင်သစ်သတင်းဌာနနဲ့အိန္ဒိယအခြေစိုက် ZTV သတင်းဌာနတွေကိုတောက်ချနေကပြန်ပြောင်းပြောပြခဲ့တာပါ။ရဲတွေရောက်လာတဲ့အချိန်မှာလဲဒီအမှုကိုဖြေရှင်းဖို့ဘေးရဲစခန်းရဲ့အပိုင်ဖြစ်တယ်ဆိုတဲ့အပေါ်အချင်းချင်းညှဉ်းခုံနေကြပြီးတော့သူတို့ကိုအနည်းဆုံးဆေးရုံကိုပို့မပေးဘူးလို့ဥပဒေလမ်းကြောင်းအရအမည်နဲ့ရုပ်ပုံဖော်ပြလို့မရနိုင်တဲ့အဲ့ဒီအမျိုးသားကပြောပါတယ်။အဲ့ဒီအဖွဲ့အနေနဲ့အချင်းချင်းအကူအညီပေးနိုင်ခဲ့ရတဲ့ဖွဲ့အနေနဲ့အချိန်မီအကူအညီပေးနိုင်ခဲ့တဲ့အကြောင်းနဲ့သူတို့ထံကိုအကူအညီတောင်းတဲ့ဖုန်းခေါ်ပြီးမိနစ်30အတွင်းမှာအဲ့ဒီနှစ်ဦးကိုဆေးရုံကိုပို့လိုက်နိုင်တဲ့အကြောင်းဒေလီရဲတပ်ဖွဲ့ရဲ့ရဲမင်းကြီး Vivel Gojia ကစနေနေ့မှာသတင်းတောက်တီနဲ့တွေ့ပြီးတော့ရဲတပ်ဖွဲ့ရဲ့ကင်တွယ်ပုံနဲ့ပတ်သက်ပြီးတော့ပြန်လည်ဖြေရှင်းခဲ့ပါတယ်။